ပွင့်လင်းရာသီချိန်ရောက်လာတာကြောင့်ရောဒုက္ခသည်စခန်းနေတဲ့မြန်မာနိုင်ငံထဲမှာရိုဟင်ဂျာတွေအတွက်အသက်အန္တရာယ်လုံခြုံရေးစိုးရိမ်မှုတွေပိုတိုးလာတာကြောင့်ပါမျော်လင့်ချက်အနာဂတ်မဲ့နေတဲ့ကန့်သတ်ချက်တွေနဲ့နေထိုင်နေရတဲ့ဘဝတွေကနေလွတ်မြောက်ရေးရိုဟင်ဂျာမွတ်စလင်တွေကြိုးစားနေကြပါတယ်။ပင်လယ်ပြင်ပဝင်းကုန်းလန်းရေလန်းနီလန်းမျိုးစုံနဲ့အသက်နဲ့ရင်သွားလာရင်ဒုက္ခတွေရဲ့ထွက်ပေါက်လန်းရှာကြတာမှခီးလန့်မှာအသက်သေဆုံးရတဲ့အထီးကျောင်းရတာတွေလဲဆယ်စုနှစ်နဲ့ချီရင်ဆိုင်နေကြတဲ့ရိုဟင်ဂျာတွေရဲ့အခက်ခဲဒုက္ခစိန်ခေါ်မှုတွေအကြောင်းကိုတော့မတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
တိုင်းနဲ့ချီတဲ့ရိုဟင်ညာမွတ်စလင်တွေလက်ရှိခိုးလုံနေထိုင်နေကြရတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာမျှော်လင့်ချက်ကမဲ့နေတယ်လို့သူတို့နေထိုင်ခဲ့တဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာနေနေကြရစေမွတ်စလင်တွေအတွက်ကလည်းနိုင်ငံတွင်းခရီးသွားလာခွင့်ကန့်သတ်ချက်တွေလိုတင်းကျပ်တဲ့စည်းမျဉ်းနေကြမှာထွက်ပေါက်ပိတ်နေတယ်လို့ဖြစ်နေလို့ပင်လယ်လန်း၊ကုန်းလန်း၊ရေလန်းတွေကနေသူတို့အတွက်အဆင်ပြေနိုင်မဲ့နိုင်ငံတွေစီခရီးဆက်နိုင်မှုနီလန်းပေါင်းစုံနဲ့နှိရှေလာများစူးစမ်းနေကြတာဖြစ်ပါတယ်ဒီသတင်းပတ်ထဲမှာတော့အင်ဒိုနီးရှားနိုင်ငံအာချေကန်ဂျီကိုရိုဟင်ညာလှေစည်းပြေဒုက္ခသည်အလုံးရင်းနဲ့ရောက်လာတယ်လို့ထိုင်းနိုင်ငံဖူခတ်ဘက်မှလည်းဆက်လီတွေနဲ့ရိုဟင်ညာဒုက္ခသည်အများအပြားဆက်ရောက်လာပါတယ်။ရန်ကုန်တိုင်းလှဲကူးမြို့နယ်မှာဆိုရင်လေရိုဟင်ညာမွတ်စလင်တွေလို့ယူဆရတဲ့သူတွေအစုလိုက်အပြုံလိုက်တေဆုံးနေတာတွေတွေ့ခဲ့ပါတယ်။အခုလိုမျိုးရိုဟင်ညာတွေပင်လယ်ပြင်တွေကုန်းလမ်းရေလမ်းတွေမှာဒုက္ခအကြက်တဲတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအပါအဝင်ရိုဟင်ညာအရေးလှုပ်ရှားသူတွေဘက်ကအတော်လေးကိုစိုးရိမ်နေကြတာပါ။သူတို့အတွက်ထိန်းချုပ်ကန့်သတ်ချက်တွေများတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့မြန်မာနိုင်ငံထဲကစိုးရိမ်ရတဲ့လုံခြုံရေးအခြေအနေတွေကြောင့်မွန်းကျက်တဲ့ဒုက္ခတွေကလွတ်မြောက်ရုန်းထွက်နိုင်ခြေရှိမလားဆိုတဲ့မျှော်လင့်ချက်တွေနဲ့သူတို့အတွက်အသက်အန္တရာယ်ရှိမှန်းသိရတဲ့ကမ်းမမြင်လမ်းမမြင်ပင်လယ်လမ်းတွေကိုမျက်စိစုံမှိတ်ပြီးရွေးချယ်ခဲ့ကြတာလို့ဘာလုခါလေးဒုက္ခသည်စခန်းအမှတ်6ကဦးစောလွင်ကပြောပြပါဗျာ
ပြောရင်လည်းတို့ရောဒီဘဝရဲ့ကျင်နေတဲ့အဆင်ပြေဘူးအိမ်မှာဆားတော့ကျင်နေလို့တိတ်ပြတ်အဆင်မပြေဘူးဘုနေမှုဘဝကျင်နေလို့တိတ်ပြတ်အဆင်မပြေဘူးဆိုတော့တို့ရောဟိုမှာရတဲ့နေရာကိုကျွန်တော်ဒီမှာဆူလက်တယ်မှာပဲအိမ်မှာတွားနေတယ်မှာဘယ်လိုကြီးကဟုတ်တာတို့ရောတွားလိုက်တာရှိကြတယ်ဒီကတည်းကနေရစီမှာကျွန်တော်တို့ဒုက္ခစီစကမှနေတဲ့ဆိုတော့ကျွန်တော်တို့အသေးပြတ်ဆင်မကြည့်ရကျွန်တော်တို့အသွားစီနေနေရကိုထွက်လည်းမရဘူးဒီတဲ့ဘယ်ညာတဲ့ပြားနေတဲ့ကျွန်တော်တို့ကိုကန့်သတ်ကြတာရှိတယ်ကန့်သတ်ကြတာရှိတယ်စကရနေဟိုစားလုံးဝမဖေရဘူးဆိုတာနဲ့ကျွန်တော်တို့လုံးဝကိုထွက်လည်းမရဘူ
းဟုတ်ကဲ့
နောက်ကိုရစီဆင်လာမနေသွားမစီနေတဲ့ဆင်လာမနေပဲကျွန်တော်တို့တွားတော့တခုပဲရှိတယ်ဒီတဲ့ခုခုနေရစီနေကျွန်တော်တို့တွားလည်းလုံးဝမရဘူးကျွန်တော်ကမတမဒီမှာကျူရင်လည်းမကြမ်းကြလို့ကြောက်တယ်။နောက်လူကုန်ကမနာပတ်သက်ပြီးတော့သူကသတိပေးနေရတယ်ရှိတယ်မတော်နဲ့အဲဒီကနေရတော့တယ်ဒီဝမ်းနဲ့ဟိုကမလေးရှားကမတော်နဲ့ပြေးစမ်းနေမလားနဲ့အဲ့ဒါကိုလုံးလုံးနဲ့အဲ့ဒါတွေပြသတာရှိတယ
်။တကယ်တော့ဒီလိုထိန်းချုပ်ကန့်သတ်မှုစိုးရိမ်စရာကောင်းတဲ့အခြေအနေကနေလွံ့မြောက်နိုင်မှုနီလန်ပေါင်းစုံတုံးပြီးတော့ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာတွေဟာသူတို့သွားတဲ့လမ်းခီးမှာလည်းဒုက္ခတွေအစဉ်စဉ်ထပ်ပြီးတော့ကြုံရတာပါလူကုန်ခုခံရတာအပါအဝင်ပွဲသားတွေကိုဝန်ဆောင်မှုပေးတဲ့အခါမှာဒုက္ခတွေစခန်းတွေထဲမှာရှိသမျှစုဆောင်းငွေတွေလိမ့်လည်ခံရတာမျိုးရှိသလိုထွက်သွားတဲ့လမ်းကြောင်းတွေမှာလည်းတဘာဝဘေးရနေတဲ့အပါအဝင်တက်ဆိုင်ရာအာဏာပိုင်တွေရဲ့ဖမ်းဆီးမှုတွေပွဲသားတွေရဲ့လိမ့်မိုင်းဆိုင်ရာစော်ကားမှုလိုညှဉ်းပန်းနှိပ်စက်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ဒီလိုမျိုးအခြေအနေတွေကိုကြုံတွေ့နေရပေမဲ့လည်းရိုဟင်ညာဒုက္ခသည်တွေဘက်ကနီလန်ပေါင်းစုံနဲ့ထွက်ခွာနေကြတဲ့အခြေအနေဖြစ်ပါတယ်လို့ Cross Bazaar ခရိုင်ကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ရိုဟင်ညာဒုက္ခသည်ကိုအောင်မြင်ကအခုလိုရှင်းပြပါတယ
်အဓိကကတော့ဒီလူအခွင့်ရေးရှိဖို့ခံရတာနေဒီလူအချမ်းတွေမျိုးပြလာတာပါဒီလူတွေမှာရောက်ပိုင်းဆိုင်ရာရောဆက်ပိုင်းဆိုင်ရာရောဘာမှအဲမြေလင်းချက်မရှိဘူးဆိုတော့အဲဒီအခုပေဒီအဲ IDP စကဲမှာရောပြီးတော့ပေဒီတခြားမျိုးတွေမှာနေရေးနေရာတွေကရောပြီးတော့ဒင်းလာဒက်ဒေါကာတဲ့စကဲကရောသုံးခုစလုံးကနေကျွတ်သွားတာများတယ်ကျွတ်သွားတဲ့လမ်းကြောင်းကြတော့ဒီမှာရခိုင်ပြည်နယ်ရက်သေးတော့